တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်ကိုဗစ်ကာယောဂအကန့်သတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့ဒီလိုက်အစီအစဉ်များမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါရယ်။လာမယ့်ရှစ်သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့21ရာစုပင်လုံညီလာခံဒီဘလောက်ထိမျှော်လင့်နိုင်မလဲဆိုတဲ့ညီနေရေးလုပ်ငန်းစဉ်သုံးသက်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါရယ်။မြမအေးလီလာသူဦးမောင်မောင်ဆိုးနဲ့ပျော်စု Institute ကသူတည်တည်ဆိုင်းထွန်းအောင်လင်းလို့နဲ့ပင်တိုင်းဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါ။လာမယ့်ဒီညနေစနေပွဲတွေနဲ့ပတ်သက်လို့ရက်လက်အလားလာတွေကိုရင်းဆုံးမေးချင်ပါလေဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူးနောက်တစ်ချိန်ထဲမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်ဒီတော့ဒီစနေပွဲကအလုရောဖြစ်ပါမလားဥမောင်စိုးအမြင်ရင်းဆုံးသိချင်ပါလေ
တော့လောစေဒီတစ်ခေါက်လုံးမဲ့စတုဒ္ဒကျေ21ရာစုပင်လုံးလို့ပြောတီတောင်စုညီရဲ့ညီလာခံပြောပါလားသာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါလေပထမတစ်ချက်ကပြောမှဆိုလို့ရှိမှာဗျာသူတို့က2019အကုန်မှာညီအညီလာခံပြန်စဖို့လုပ်ကြတာပေါ့သူတို့ညောင်းမထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်တစ်ဖက်ကပြောမှဆိုရင်လည်းပဲကိုဗစ်ကာလအတွက်မှာမဖြစ်မနေလိုရတဲ့ညီလာခံလို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ NLD အစိုးရတက်တန်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလိုရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချင်းဒီပုံမှန်ပူတည်ပြီးတော့ကျင်းပတာလားမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုက်ထွန်းလွင်ရဲ့အမြင်သိကြပါလေ
ဒီအပြစ်ရပ်ပြီးတာတိုင်းရင်းသားလက်နက်ကင်တွေဖို့ရတယ်ဘာပဲပြောပေါ့ဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာတွေလှုပ်ခြင်းအဖြစ်တဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်တချို့အရွေ့လေးတွေနေနေပါပါတွန်းနိုင်မယ်ဆိုတော့အနေအထားမျိုးလောက်ပဲရှိတယ်ဗောမနေ့က JICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုတဘောတူညီချက်ရလာတချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်လာတဲ့အခြေအနေမျိုးထိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဒီဒရွတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာစုရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာစုရတွေနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် EAO လို့အဖွဲ့အစည်းမျိုးတွေနောက်တစ်ခုကဟူပါမာဆိုရှင်လဲရှမ်းမြောက်ကိုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးကအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိချင်ပါတယ်
ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ SU မဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RCS ပါဝင် ship ပဲထိုးသွားတာပေါ့ KNU ပါဝင်ကျန်တဲ့အဖွဲ့တွေကမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတရားမပါတာတခုကဘာလဲဆိုတော့ဘွားတို့မိုင်းလာတို့ကလည်းသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD စိုးရတက်လာတဲ့အချိန်မှာဒီညီရဲညီလာငုံဆက်ပြီးတော့တည်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတဲ့အခါ NCTA အောက်မှာဆက်သွားမယ်ဆိုတဲ့အခါမှာ NC လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာကဆက်သွားအဲ့တော့ NC မှာမပါတဲ့ဟာတွေကကျွန်တော်အခု FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPP ဒီဖွဲ့တွေကမပါဘူးဖြစ်သွားတယ်ဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြညီညာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ငញ្ញိုင်းလုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကင်အင်အား85ရာလုံးကိုပြတ်သွား ဆိုတော့အများဆုံးမပါဘူးဖြစ်တယ်အခုညီငယ်လုံကအဲ့တော့အဲ့တော့မပါတဲ့ခါမှာဒီညီငယ်ကြီးတွေ့အလားလာသည်တော့ကျွန်တော်တို့တိုင်းသားရေးနဲ့ပတ်သက်ဆွေးနွေးဖြစ်ခြင်းနဲ့ပြဿနာသည်တော့ကျွန်တော်တို့ကအလန်းဝင်းနေသေးပဲလို့တော့ကျွန်တော်ပြောလို့ရပါတယ
်ကျွန်တော်ဒီချက်ကိုပဲကုဆိုင်ထုံးအောင်တွင်ကိုပေးချင်ပါတယ်ခင်ဗျာအဓိကအေးအေးပြဿနာပေါ့နော်ပြောရမစလို့အေးအေးအဖွဲ့စည်းကိုအချမ်းဖက်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့ခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့ဒါမဲ့တကယ်ညွှန်ပြီးညီငယ်ကြီးဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးပြိပခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ်ချက်ပါအဲ့တော့အေးအေးမပါလာတဲ့အခြေအနေဟာတကယ်တမ်းညီငယ်ကြီးကိုဖြစ်ရှင်းနိုင်ပါမလားလက်ရှိပင်လုံးညီငယ်ကြီးကအသက်ဝင်ပါမလား
အဲ့တော့ပြန်ကြည့်ရင်ဒီငိမ့်ချိုင်းဖြစ်စစ်စကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် FCCT တို့ဘာလို့ဆွေးနွေးကြတဲ့ကတချို့အဖွဲ့တွေကမပါတာတွေဖြစ်တယ်ဥပမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ FCCT မှာဘယ်ဟိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စဒီဖက်ထိပါလာ ima ပိုကြီးလာတယ်ဗောနော်ငိမ့်ချိုင်းရေးရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်တွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မရှာနိုင်တာတို့ရွေးကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငိမ့်ချိုင်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟိုအေအေဟိုမဖိတ်တဲ့အတွက်တနေငင်းတစင်ပါဆိုတဲ့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်မင်းမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဘရိတ်ခါတွေဆိုတာနိုင်ငံကြီးရဖြစ်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ငါးကနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံကြီးသူတည်တည်ကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ်အေအေကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီငယ်လုံငန်းလောက်ကမှတိုက်ပိုးတွေကပူဖြစ်လာတယ်အေးရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီငယ်လုံငန်းစင်ကနောက်ဆွဲခံနေရပြီလားအခုဆိုင်းထုံးအောင်တွင်ဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရတော်တော်နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် SCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ state nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဟိုတန်းတူညီမျှမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရအကူပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဟိုမှာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥပမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအပြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချဲလဲတာတို့ဒါမျိုးတွေကစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလောက်ကျင်တာတို့ဘာလို့ ਆ စာအဲ့ဒီသဘောမျိုးတွေအဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောတဲ့အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့တွေဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟိုဒိုင်းနာလနကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အချင်းအ ਨੇ ချင်းတဘောတူညီချက်လောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေဘာတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနယ်မြေတွေတမှာဟိုတလောကဒီကြောက်မဲတို့ဘာလို့မှဖြစ်တယ်လူမှုဆန္ဒပြပွဲတွေပေါ့နော်စစ်တပ်ထွက်သွားတို့ဖပွန်တို့ဘာလို့မှဖြစ်တဲ့ဟာမျိုးတွေဟောက်တကယ်တော့ပြန်ကြည့်ရင်ဒီငိမ့်ချိုင်းဆွေးနွေးပွဲတွေဟာဘလို့ဖြစ်လာလဲဆိုတော့ပထမရည်ရွယ်တုန်းကအကုန်လုံးဓာတ်တူခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားအဆင့်ဆွေးနွေးပွဲတို့ပြိပခါဖြစ်နေတဲ့ဒေတာပဲပြိပခါဖြစ်ခဲ့တဲ့ဒေတာတွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါပဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်လျှောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြစ်ရပြီးသားအဖွဲ့တွေနဲ့တွေအဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြစ်မရတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပို့ဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီခရိပခရဆယ်ကြီးတစ်ဖက်ကသူက federal တည်ထောင်ရေးဆိုတဲ့ကိစ္စမှာလည်းထုံနီး၎င်းပါပဲအဲ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြစ်တောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာညီငယ်ကြီးလုပ်ငန်းစဉ်နောက်ဆုတ်သွားလားတိုးတက်လာသလားကိုမောင်စုအမြင်သိချင်ပါတယ်
အမေဒီဆိုရလက်ထက်မှာအခုလက်ငင်းကြုံတွေ့ရတဲ့ပြဿနာက တပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်။နော် NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာ RCSS တို့ KNU တို့က NCA ဆွေးနွေးပွဲတွေရဆိုင်တဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့တို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2020မှာတော့သဘောတူညီရဲ့တစုံတရာရမယ်ပေါ့ဗျာ။အရေးပါတဲ့သဘောတူညီရဲ့ရမရတော့မပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အချိန်မျိုးတော့ရှိတယ်။နော်သို့တော်လည်းပြည်ထနာကဘာဖြစ်လဲဆိုတော့ NC မထိုးသေးတဲ့အဖွဲ့တွေနဲ့ပြတ်တယ်အဲ့တော့ NLD ဆိုရလက်ထက်မှာ NC မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာဆယ်ဘွဲဖြစ်သွားတယ်သို့တော်လည်းကျန်းနေတာကရောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတော့ဒါနဲ့ပတ်သက်ပြီးပြည်ထနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှဒီပါဝင်ကြတဲ့လူဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအေပါဝင် KIA နဲ့ bilateral မထိုးတဲ့၄ဘွယ်ကိုဆွေးနွေးတယ်။နော်အဲ့တော့ bilateral မထိုးသေးတဲ့၄ဘွယ်နဲ့ဆွေးနွေးမယ်ဆိုတော့လည်းဒီနေ့မပြေလည်ဘူး။မပြေလည်တဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာကမှလည်းအေကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်ကပြန်ကြည့်ရင် bilateral ထိုးတဲ့အဆင့်သက်သက်ဖွဲ့ပွဲပြောရင်လက်ရှိအေရာရေးပါတဲ့အဟာဖြစ်အေးနဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲတွေဖြစ်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လို့ဒါမဲ့အနေဆိုရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းပြင်ညာလိုက်ပြီးတယ်ပြင်ညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းပြင်ညာထားလို့ကျွန်တော်တို့မဖိတ်နိုင်ဘူးဖြစ်ဒါ energy ဆိုရသဘောထားပေါ့တတ်မတော်ဘက်ကလည်း AO ကိုတခိုင်မှာခြေချောင်းကမပေးဘူးသို့မဟုတ်နင်းဟောင်းဆယ်ထဲမှာလည်း KIA နဲ့ထဲမှာလည်းခြေချောင်းကမပေးဘူးဖြစ်အဲ့တော့ပြဿနာဘာလဲဆိုတော့ KIA AA TNL MND လေးဘက်ကိုပထမဆုံးဘယ်လက်ရက်ထိုးဖို့ဆိုလို့ရှိရင်အဓိကတော့ချက်ပြဿနာ A နဲ့ဒီအဖြစ်ခံရစေးဖြစ် A နဲ့တစ်ခါရစေးဖြစ်မယ်ဆိုလို့ရှိရင် A ကိုတီရှိခွင့်မပေးဘူးသို့မဟုတ် A ကိုအချမ်းဖက်ဖွဲ့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငញ្ញိုင်းလုပ်ငန်းစဉ်မှာတော့အပြုတ်တိုက်ရေးပဲဖြစ်သွားတယ်။အဲ့တော့ငញ្ញိုင်းလုပ်ငန်းစဉ်ကိုကျွန်တော်တို့တကယ်ဆွေးနွေးမယ်ဆိုရင် AO နိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့အချက်ကိုသတိပြုဖို့လိုတယ်။ဒါပထမအဆင့်ဖြစ်ပါတယ်။အဲ့တော့ AO နိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘွဲ့နဲ့ bilateral ထိုးပြီးမှသာလျင်ခုနမြောက်ပိုင်း9ဖွဲ့ပေါ့ AA ပါဒီ WA မိုင်းလာ SSD ပါမြောက်ပိုင်း9ဖွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်။အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ငញ្ញိုင်းလုံငါးစီယံရက်တက်နေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဥမ္မောင်ဆိုးပဲကျွန်တော်တစ်ခုထပ်မေးချင်ပါလေပြောရမယ်ဆိုရင်တော့ငញ្ញိုင်းလုံငန်းစင်ကဥသိမ်းစိန်လက်ထက်တွေကလောက်လာတာအခုစစ်စွန်းနှစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငယ်2010မတိုင်ငယ်ကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ခတ်ရက်စေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီငញ្ញိုင်းလုံငန်းစင်နေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရသားတွေထိခိုက်ပျက်ဆုံးမှုတွေပိုများလာတယ်အဲ့တော့ဒီအခြေအနေကပြောရရင်ငញ្ញံလက်ရှိငញ្ញံရေးလုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောကျကျပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
သက်သနာဒီလိုပဲကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြင်းထန်နေတာကြတော့သူက A ကထိုးပေါက်လာတာ2015 16 19မှာထိုးတော့တိတ်မသိတာဘူးပေါ့ဗျာနော်ဒါမဲ့တက်မလို့ပဲကကြည်တာလဲဘာပြန်ကြည့်လဲဆိုတော့ A ဒီရခိုင်ဒေသမှာ80ခုနှစ်ကစပြီးတော့သူတို့အနေနဲ့နှစ်30ကျော်လောက်ဒီအဖြူအောင်နယ်မြေထိန်းထားတယ်ဆိုရဲသူတို့ခိုင်ယူဆချက်ရှိတာဒါမဲ့2018လောက်ကစပြီးပြင်းထန်တိုက်ပွဲတွေဖြစ်ပြီးအေးကထိုးပေါက်လာတဲ့ချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်အလွယ်ကူမပေးနိုင်ချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုမှတော့ဒါကတော့ကြာမယ်ဗျနော်ဒါတော့ကျွန်တော်နားလည်လို့ရတယ်သို့တော်လည်းပဲငញ្ញန်လုံးတယ်လို့သဘောထားရင်တော့ပေါ့ဒီကြံနာကိုဘလို့ဖြစ်ရှင်းလဲဆိုပြီးတော့ကြည့်ကြည့်ဖို့လိုတယ်အဲ့တော့ငញ្ញိုင်းလောဆက်မှာမလုံးနိုင်သေးဘူးဆိုရင်တော့ကျွန်တော်တို့ကရခိုင်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေ
တယ်အဲ့တော့ကျွန်တော်ကိုဆိုင်ထုံးအောင်လေးမေးချင်ပါတယ်အခုလိုဖြစ်နေတဲ့ငញ្ញိုင်းလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်ရှင်လက်ရှိ NLD အစိုးရကိုနိုင်ကငញ្ញိုင်းပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလားဘာကြောင့်ရှိ ਉ မလန်းနိုင်တာလဲကိုဆိုင်ထုံးအောင်လေးမြင်သိချင်ပါတယ်
ကျွန်တော်အမြင်ရပြောရရင်တော့ဥမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးခွင့်မပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအားနည်းမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ 2016မှာကျတော့အန်အဒီဆိုရတက်တက်ချင်းနဲ့မှာသူရအဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကညဉ့်ဆင်လို့သူကငြင်းညာရင်းနဲ့ငြင်းညာရင်းနဲ့ဆိုပြီးမှသူအကြီးကျယ်ဟိုဒီငြင်းညာရင်းကသူတို့ဆိုရရဲ့ဟိုအန်ဒီမှာရည်ရွယ်ချက်လိုမျိုးကြွေးကြော်ပြီးတက်လာတော့မအောင်မြင်မှုဆိုရင်တော့အာနာကိုင်ဆွဲထားတဲ့လူတွေမှလည်းဒါအဓိကပြဿနာရှိတာပေါ့နော်အာနာဟိုဆိုအဲ့လိုပြောလို့တခြားတိုင်းနာလက်နက် သူရဲ့ဟိုအလုံးအဖွဲ့တွေဖွဲ့စည်းတည်ဆောက်မှုတို့ချင်းကပ်မှုတို့ရပဲကျင်းတော့တော်တော်လေးဟို NRI ဆိုရလဲတော်တော်လေးအားနည်းတော့တာတွေ့ရတော့ဗောနော်
ကိုဆိုင်ထုံးလင်ခုနပြောသွားတဲ့ထဲမှာတိုင်းသားတွေကိစ္စပါတယ်တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ညီငယ်လူငန်းစင်မှာတိုင်းသားတွေဘက်ကရောလူဝချက်ရှိတယ်လို့မြင်ပါလား
ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲကြည်ကြည်ပါဒီ2016နောက်ပိုင်းပဲကြည်ကြည်တချို့ဟာလေးတွေတော့သူတို့မှလည်းအားနည်းချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငြိမ်းချမ်းရေးရှုထောင့်ရခြင်းပိုခတ်တာပေါ့ကိုဆွေးနွေးနေတာလန်းနဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရည်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ဗိုလ်အရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွာတို့ဘာလို့တော့ပိုအရေးကြီးတာပေါ့နော်ဥပမာအဖြစ်ရခိုင်မှာဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးအထိရောက်တာပေါ့တိုင်းနာလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတွေကြာဥမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဗားရေကစပါလေတဘောတစ်ခုကတချို့ကတွေကတော့သူတို့ပပနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့မှာသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လွတ်ပြေးစီတို့ဘာတို့ဒါမျိုးလေးတွေတော့လောက်ရမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်နဲ့ပတ်သက်လို့လည်းမိချင်ပါလေ NLD အစိုးရလက်ထက်မှာအရင်ဦးသိန်းစိန်လက်ထက်ကတော့တတလက်လက်ညီနေလူငန်းစီရင်မလုပ်နိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရဲ့ခံခံတာပေါ့နော်စစ်တပ်ကတကယ်ပဲညီနေလူငန်းစီနဲ့ပတ်သက်လို့ NLD အစိုးရလက်ထက်မှာလူလားရှိရလား NLD အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုဆိုင်ထုံးလည်းအမြင်သိချင်ပါတယ
်အဲအဲ့ဒါတော့တော်တော်များများပုံမလေးလေးပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်။တပိုင်းမှာတော့အစိုးရအနေနဲ့အားနည်းမှုရှိနိုင်တယ်။ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရနောက်လိုက်ပါပြီးလုပ်မလဲဆိုတော့မေကုံးကတော့တော်တော်များများထောက်ပြစရာရှိတယ်ပေါ့နော်။အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟိုမင်းတို့လူမျိုးတွေကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့ဒါဆိုရင်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တက်ကတတဘောလေးလုပ်နေရမှာမဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်ကောင်းလဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တက်နေရခိုင်လိုကိစ္စမျိုးမှာတိတ်တဘောထားချင်းမကွာဘူးဗျဟိုကွာရင်တော့ပါစနစ်အနှဲငယ်လေးပဲကွာနေမှာတော်တော်များများတူညီတယ်လို့ပြောလို့ရပါတယ
်ပြောရမယ်လို့အနေအစိုးရတက်လာကလေးကဒေါ်စန်းစုကြည်ကိုယ်တိုင်ကငင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုပ်လဲလုပ်ပါတယ်ဒါပေမဲ့အခုလိုချင်းနေဖြစ်တာဟာNLD အစိုးရဘက်ကဘလို့တက်မကင်တက်ဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့ NLD အစိုးရလက်ထက်မှာညီငယ်ကြီးလုပ်ငန်းအစဉ်ကိုလုပ်ဖို့လူရွေးတဲ့အခါမှာလူရွေးရဲ့လူကဒီတခြားလုံးမှာလူမငြိမ်ဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုင်းရှင်ရင်ဦးသိန်းစိတ်လက်ထက်မှာဆိုဒီဘုရားမင်းတယောက်တည်းစာသုံးလို့ပါတော့ဟော NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုက္ခသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပထုံးတွင်းဦးပေါ့အဲ့လိုတွေကတခြားလုံးမှာဆိုလို့ရှိရင်ကျွန်တော်တို့ငရဲလုံငန်းစမှာကြည့်အစောပိုင်းကလာမှာဒေါက်တာတမျိုးဝင်ကိုတွေ့ရတယ်ဆွနီဝဲတွေမှာအလဲပိုင်းလာမှာဦးကျော်တင်ဆုတွေ့ရတယ်အခုနောက်ပိုင်းမှာဦးထွန်းဝင်လုံတာတွေ့ရတယ်ဆိုတော့ဒီငရဲလုံငန်းစမှာဒီတာဝန်ယူရတဲ့မငိမ့်တာ NLD အစိုးရအတွက်ဆိုလို့ဒီငရဲလုံငန်းစမှာအားနဲ့ချက်တူကိုမြင်ပါဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်ဆိုလို့ရှိရင် ကျွန်တော်တို့ကဒီငင်းရိုင်းလုပ်ငန်းကတိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုဆောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံးဦးစားပေးလုံးမလဲဆိုတဲ့နေရာမှာအဲ့ဒီနဲ့ဥဆောင်နိုင်သွားတော့နည်းတယ်။ तू ကတတ်မလို့ရသဘောတော့ငဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံးဆောင်နေရတယ်ပဲ။ကိုလက်တွေ့ဒီလုံးဆောင်နေရပဲဖြစ်ဖြစ် तू ကအဲ့ဒီအစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတဲ့တက်မရဲသဘောတော့ငဲ့ငဲ့ကြည့်ပြီးလောက်တဲ့ခါမှာတော့ဒီပြင်းရဲလုံငန်းစရာတရွဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းရဲလုံငန်းစင်နေတော့မဆိုင်တော့ဘူးသူအနေနဲ့ဆိုအနေနဲ့တက်လာပြီးတဲ့ခါမှာသူတိုင်းသားပါတီတွေသူမြို့တော်ဥရေတွေတိုင်းသားပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီနဲ့သဘောထားပြီးဆွေးနွေးတာတခါမှမဖြစ်ဘူးသူရေတော့ပွဲအနိုင်ရပြီးတဲ့ဒီနေ့ထိဒီမြို့တော်ကဒီဥပဒေတွေမှာဝင်လာတဲ့တန်သာပါတီတွေကိုတော့ဆွေးနွေးပွဲကိုနိုင်ငံရေးဆွေးနွေးပွဲတွေသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာတော်ရင်းကလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ဒီလိုအချိန်မျိုးမှာဂန်းလူကြီးလူရှိပါမလားဆိုတော့တန်ရတဲ့အများကြီးဖြစ်စီတာလည်းအကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တန်သာပြည်နဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီဥခြေကဥတွေပြမှာပုံမှန်26တဲ့ဒီပုံမှန်26တဲ့ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေကျင်တော့တိုင်းသားပြည်နေမှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်းကြီးကျုံနဲ့အစိုးရကိုရေကောက်တင်ပြောက်ခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နေနေကတော့သူအကြောင်းပြချက်တွေနဲ့ဒါမပေးဘူးပေါ့ဗျာသူလက်မခံဘူးဆိုရင်တိုင်းသားတွေကဒါကိုတွန့်ပွားကြတယ်ဗျာနော်ဒါမျိုးမြို့ဝါခြေတွေအဲ့တော့တော်ရဲကလူတွေအနေနဲ့မြို့ဝါလူတွေအောင်တော့ဖေးမပေးရင်ငါတို့လက်နက်ကင်ထားတဲ့လူတွေရောခွင့်ပေးမှာမလားဆိုတော့တန်တရားတွေအကြီးမြင်ပါတယ်ဒီလိုအချိန်တွေမျိုးမှာ NLD အနေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်သင့်ဖို့လိုပါ
နီနာရောက်ကိုမူဝါဒရောက်ကိုအားနည်းချက်တွေဂျုံခဲ့တယ်ပေါ့ကျွန်တော်ကိုစိုင်းထွန်းအောင်လည်းနောက်ဆုံးမေးချင်ပါတယ်ခင်ဗျာကိုသိန်းစိန်လက်ထက်ကလောက် NLD ကဘလောက်ဘာကြောင့်ခြေတက်တော်လေးမစမ်းနိုင်တာလဲကိုစိုင်းထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစောပိုင်းခြေလှမ်းတွေကိုကြည့်ရင်ဘာသွားတွေ့ရလဲဆိုတော့ဥမာမောင်စိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလည်းမဆွေးနေခဲ့ဘူးဟိုအာဏာခွဲဝေရေးလည်းဟုတ်ဒီပတ်တိမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်အဲ့ဒီအခြေအနေမျိုးမှာသူက27ပင်လုံးဆိုပြီးမှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလို့ပါလို့လည်းလုပ်တယ်သူလောက်ရင်သူအကုန်အောင်မြင်မယ်လို့ကိုကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခဲ့လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းဒေသတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းဖို့တို့ဘာလို့အတွက်မျိုးအထီတာသွားမတော်မဟုတ်ဘူးပေါ့နော်ဆိုလိုရတဲ့ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါတယ်မှာသူတို့တတ်တို့ဘွားတို့နဲ့သူတို့ဘလို့တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအဖြစ်2016လောက်ကလေးကဥမာဘန်ကောက်ပို့တရင်တပုတ်မှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ဘွားတို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ဟိုရရွားခဲ့ရင်ဒါဂုံတည်းရနိုင်ငံရေးတိုက်ခါရကြီးမှာမလို့လှုပ်တာလားတဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ဘဲနဲ့တေချာမဆောက်ဘဲနဲ့လှုပ်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြင်ခဲ့ရတာနောက်ပိုင်းမှာကျတော့ तू อ่ะ Trump ကဘယ်လိုပြောင်းသွားလဲဆိုတော့ဥသိမ်းစိန်လက်ထက်ကတက်ပူဆိုးတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥသိမ်းစိန်လက်ထက်မှာဒီကျွန်တော်တို့ငြိမ်းချမ်းရေးဘော်လုံးကိုထိုင်းနယ်စပ်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်စပ်ဘက်ကအရောက်သိမ့်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာသွားတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင် तू อ่ะအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းရင်းသားရေးအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်း तू ဘာမှတေချာပြင်ခဲ့တာမတွေ့ရဘူး။ဥပမာတရုတ်ကို ไล่ย้อนดิตายนาละนักไก่นี่อเป็ดยับยับเมย์ตัวละหมู่မျိုးโหแหละตูณท้องสักขွန်ลောက်ก็นี่ซาบีมาตูฉิกัดตาเวอะคูที่ละไม่อ่อมเหียวだแม้ตะแกละต้วยมาไอ้ฉินนี่မျိုးเนี่ยตะชู่มณีโยซ้วยเวรวาได้หาမျိုးนี้ดิละอายต้วยอ่ะเราเนาะตะพัดมาละตักกูตูไม่ทิ้งနိုင်หูบ่เปียตักกูอลุไล่อ่ะละเหมียเลยแต่ซอลอย่าတော့ตู่มามูวาระเยี่ยละอาเนี่ยจะสิหลูดีด้วย
โอ้เสดนาอ๋อตะเกปายะล่ะตะเกออกก็ฉินนี่มันนี่อ๋อตะเกตีน้าเลยแค่ล่ะဆိုတာတော့ကျွန်တော်ကတော့တန်ရရဝင်နေပြအဲ့ဒီအစိုးရလက်ထက်ညီနိုင်ရေးလုပ်ငန်းစဉ်အခုလာမဲ့ဇုတ်ထချင်းပြည်လုံးကြီးလာကမျှော်လင့်ချက်စရီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမကြီးလီလာသူဥမ္မောင်ဆိုးနဲ့ပြောင်စုအင်စတီကျူကသူတည်သည့်စိုင်းထွန်းအောင်လင်းတို့ဆွေးနွေးကြတာပါကျွန်တော်ကတားညစ်ဦးပါ